นะโมตัสสะภะคะวะโตอะระหะโตสัมมาสัมพุทธัสสะนะโมตัสสะภะคะวะโตอะระหะโตสัมมาสัมพุทธัสสะนะโมตัสสะภะคะวะโตอะระหะโตสัมมาสัมพุทธัสสะอะระหะโตตถังงายะกิเลสารุมะกิเวตัญญโนมุเยมะกังหุเตยารุสิกเวยะไนปิปิรมะมุปยารมะมุสิกโตกะเวยันสีรมะมุเตภิยมานะลุทุมงค์ตุรุอิอุสาทุโกขันยุรมุไรปาวิถะโนธัมมาตัมมุตตะติสา4บาเมตยานิอะลังสงนาเตยารอเมตตุสยามกุเตยมุญญะเมตภิญกุรไรตะอะทินติတိမြင်တော်မူနိုင်ပါ၏ထာသောတတ္တဘဂဝတောထူဘုံသောအနန္တဉာဏ်သောအနန္တတကုရအနန္တတို့နှင့်ဤဆုံးတော်မူသောမြတ်စွာဘုရားနမောယုတိမြတ်နုမဉ္ဉ္ဇဉ်ရှိခိုးခြင်းသည်အတုဘဝတုစင်စင်မသွေဖြစ်ကြပါစေကုန်သည်သည်
တရားတော်ပြောင်းထိုင်ရနော်အေးဘုရားရှင်ဘုရားရဲ့သာသနာတွင်မှာဗုဒ္ဓံတရဏံကိစ္ဆာမိပြီးတော့ဓမ္မံတရဏံကိစ္ဆာမိတန်ခံတရဏံကိစ္ဆာမိလို့ဆိုကြတယ်ဒီကိုယ်ဝယ်မှုနဲ့ပတ်သက်တာမှာဟိုးရှိရှိတုန်းကသူရဟာအတိအားဖြင့်နေတဲ့ချိန်တုန်းကမမီးကိုလည်းကိုယ်ဝယ်ကြတယ်ရေလည်းကိုယ်ဝယ်ကိုယ်ဝယ်တာနော်မမီးဆိုရင်အဆန်းတကျဖြစ်ပြီးတော့ဘာသာလည်းကြက်တယ်နောက်မိတော့ကတကယ်ကိုအသက်ဝင်လို့ထင်ပြီးတော့မိကိုရအောင်ပွားတာကြောက်နေခက်ကြရပြီအဲ့မိကိုမငြိမ်းအောင်ဆိုတော့လှုပ်ကြွေးတယ်ခေါ်တယ်ထင်မပြတ်ထိုးပြီးတော့လေမိလှုပ်ကြွေးတယ်လို့ခေါ်ရတယ်နော်ဘယ်မှာဘုလို့ပို့ပြီးတည်ရလဲဆိုဘုရားအလောင်းတော်ဇက်တခုမှာဘုရားလုံးတော်ဖွားတော့တဲ့သူ့ရဲ့ဖွားနေပြီးတော့ဖွားတဲ့နေရာစပြီးတော့ကြီးအောင်ဝေးတာပဲအဲ့မင်းလည်းမပြတ်အောင်ထင်းဆိုင်ပြီးပါထားနောက်သူရဲတဲ့ခါတည်းတဲ့အဲ့မင်းကိုဆက်ပြီးလုပ်ပြပါတဲ့ဒါမွေးတဲ့စပြီးတာမင်းကိုလုပ်ပြလာတာတဲ့မင်းကိုတကူရှင်လို့ထင်တယ်သူတို့ကနော်ကိုယ်ဝယ်ရတင်တယ်အဲ့ထင်ပြီးတော့ဒီတော့သူကလည်းပဲအရွယ်ရောက်တော့ဒါဆက်ပြီးလုပ်ပြနေတဲ့အဲ့မင်းကိုပွားပြီးပါတော်တော်လေးရောက်ပါတော်လေးယူပါတော်လေးမှဆက်ပြီးလုပ်ပြနေတယ်တိတ်ကြတော့သူကပင်ရင်ဖတ်တာဦးပင်ရင်မြညာရှိတော့ပြီးတော့မငြိမ်းအောင်သွားလုပ်ထားပြီးတော့မှဲအဲတဲ့မိနဲ့ကိုတဲ့ပူဇော်ဖို့ဆိုပြီးတော့အဲမှာပင်ရင်ဖတ်တဲ့နေရာရလာတဲ့နွားလေးတကောင်ရနွားကိုမိနဲ့ကိုလူပြင်းမလို့ပူဇော်ဖို့ဆိုပြီးတော့အဲမှာခြေထားခဲ့ပြီးတော့စားပါမကောင်းပါဆိုပြီးချင်းစားသွားရှာတာအဲ့ချိန်မှာတော်ရတဲ့မြတွေကရောက်လာတော့နွားကိုတတ်စားသွားကြတယ်အဲအမိယိုးပဲကျန်တော့အယိုးပဲကျန်တော့အမိနဲ့အယိုးပဲကျန်တော့ပြန်လာတော့ထိုင်စဉ်းစားတယ်တင်းမိနဲ့တဲ့တင့်မို့လူကထားတာတဲ့တင့်မို့ထားတဲ့ဒီနွားဓမ္မတရားမဆောက်ဆောင်နေငါဘယ်လိုဆောက်ဆောင်ပါလဲစဉ်းစားလို့လာနော်အဲအယိုးနဲ့မိပဲစားတော့ဆိုမိတဲ့ပြည်ထိုင်သွားတော့တယ်မကိုယ်ပဲတော့ဟုတ်တယ်ဖြစ်ခဲ့ဘူးတဲ့ပေါ့နော်အဲ့တော့လူရဟိုးတော့တရားရှင်နေတော့ကနော်ထင်ရမြာကိုယ်ပဲကြတာအားထားကြတာရေကြီးလည်းပဲရေတောင်းနေရှိတယ်ထင်ပြီးတော့ရေကိုဥတော်ကြပြန်တာပဲဒီစားတိတဲ့တိုင်တော့အချိန်ကိုပြန်ကြာလာမလားအပူဇော်ပြီးတော့ကြာတော့ဒါနက်ကတာဖြေးပေးတာလို့ထင်တယ်ပေါ့နော်အဲ့လိုနဲ့တခါကိုယ်မှားကြပြန်တာပဲစင်ငယ်စင်ငယ်ပေါ့နော်အဲ့ဒါဘုရားရှင်နဲ့ထိုက်ကြတော့ဘုရားရှင်ကကိုယ်ဝင်တာဘုရားအမှန်ဆုံးလေဆမေကုန်မေတော့မှဘုရားတရားတန်ကပေါ့နော်တော့ဟုတ်လို့ဒီကဒါဒီအထက်ပါလာကြတာပေါ့ဘုရားတရားတန်ကကိုယ်ဝင်ရလို့ဒီလိုတတ်မှတ်တဲ့ပါလာတာတကယ်မှန်နော် အရင်ညမှာဘုရားတို့ဒီဘာသာမဲ့တိတ်ပညာရှင်တွေပြတော့စကားလေးတွေလည်းမှတ်စရာကောင်းတယ်။လူတယောက်ဟာလူဟာလူပဲဖြစ်တယ်တဲ့ပြောချင်တာကတော့နော်။ကိုယ်ပဲစာတိကျအားဖြင့်တတ်တတ်တတ်မှတ်ချက်တစ်ခုသာဖြစ်တာတဲ့။ဒီလိုဆိုထားတဲ့စကားဒါလည်းပဲအမှန်တန်ကောင်းတဲ့စကားပဲ။အဲ့တော့ဘုရားရှင်ကတတ္တဝါတွေကိုယ်ကအားထားရဖြစ်နေရဘလို့စောက်ရောက်တာလည်းလို့မေးရတော့မှာ။ပြီးတော့ဘုရားရှင်ကဘုလို့ပြို့လို့အပ်တာနော်။တတ္တဝါတွေကိုလမ်းပြတာပါတဲ့ဒီလမ်းကအမှားဒီလမ်းအမှားလမ်းပြတက်တက်ပဲတဲ့အင်းအားတွေစွားရမပေးနိုင်ဘူးရောက်လို့သူပေးပြီးတော့ခေါ်မသွားနိုင်ဘူးပြင့်မှုလမ်းမှန်ကိုပြတာပဲရှိတယ်တဲ့လမ်းပြတက်တက်ပါလို့ပြတယ်ဒီတော့ဒီညမှာဘုရားတို့ဗုဒ္ဓစကားကိုရှင်းအောင်နော်ခုကိုယ်ဝယ်တဲ့ဘုရားကနားမဲ့တရားရဲ့တရားတိုင်ရှင်ဘုရားအကြောင်းကိုအရင်သိမှဖြစ်မှာနော်ဗုဒ္ဓဆိုစကားကိုတကယ်ကြားတော့ဘုရားကြီးဆုံးပါလားမှတ်ရဘူးပါလေဗုဒ္ဓလာတာတဲ့ဗမာလူကတော့ပွင့်ခြင်းလို့ပဲသိပေးရပါတယ်ပွင့်ခြင်းတဲ့သူဘုန်းကြီးတို့ကိုယ်ဝယ်တဲ့ဘုရားရှင်ဟာလူသားတော့လူသားပဲနဲ့လည်းမဟုတ်ပြမလည်းမဟုတ်ဘူးနော်လူသားပဲတဲ့ဒါပေမဲ့ရှင်မြတ်ကြီးရဲ့တန်တန်မှာရုပ်လက္ခဏာစွာနေအမှန်ကောင်းပြီးတော့ပညာအလင်းပွင့်သွားလို့ဗုဒ္ဓလိုဝန်ခံတာတဲ့ပွင့်တာကဘာလဲဆိုပညာအလင်းလို့ပြောပါတယ်ပါပွင့်တာနော်ပညာအလေးမှတ်ပါပညာလင်းပွင့်သွားလို့ဗုဒ္ဓလို့ဝန်ခံတာသူကလူသားပဲနော်ဒီနေမှာဘုန်းကြီးတို့စဉ်းစားရမှာကပညာလင်းစာဘာကိုခေါ်တာလဲလို့စဉ်းစားတယ်ပေါ်လာတယ်အဲ့တော့ရောဆရာတော်ဘုရားကြီးကဆုံးမဘူးတဲ့နော်လောကမှာတဲ့အလင်းဓာတ်က၄မျိုးရှိပါတယ်တဲ့ဘယ်နှမျိုးလဲနော်၄မျိုးနော်၄မျိုးရှိတယ်တဲ့တိတ်ကနေရဲ့အလင်းတက်ကလအလင်းသုံးကမီးလင်းနဲ့လေးကပညာအလင်းတေးထားပြီးနားထောင်နော်ပြန်ဆိုကြည့်ပါဦးနေရဲ့အလင်းလရဲ့အလင်းမီးရဲ့အလင်းပညာအလင်းအဲနေရဲ့အလင်းကတော့ဘုရားအလုံးဟာတည်နေကြနော်မြင်လဲမြင်ရတယ်လက်ခံနိုင်တယ်အဲလအလင်းနဲ့လက်ခံနိုင်ပါတယ်နောက်မီးအောင်နှိမ့်စေမီးရဆက်စေမီးကနေဆက်နေပေါ့နော်ဒါလည်းပဲလက်ခံနိုင်ပါတယ်အဲ့ပညာအလင်းဆိုတာကြတော့ဘုန်းကြီးတို့လွန်ခဲ့တဲ့နည်းနည်း၃နှစ်ချီအောင်ပေါ့နော်တကယ်ရှိတယ်လို့မထင်ဘူးတင်စားတယ်လို့အောင်းမိတယ်ပညာလေးကတကယ်ရှိတယ်လို့သာပေရသာပေရအောင်ဆိုဆရာကြီးကဆုံးမလာတယ်ဆုံးမတော့ဘုန်းကြီးတို့ကတကယ်ရှိကြောင်းကိုယုံကြည်စွာလက်ခံနေမှုအတွက်သိတာရတော့မှာပေါ့ယုံကြည်မှုရှိလို့လက်ခံနိုင်မှကျင့်သုံးမှသာလေဒါကအကျိုးရှိမှာ哦အဲ့အလင်းရဲ့သဘောတရားဘာလို့အကျိုးပြုတယ်လို့ကြည့်တဲ့အခါမှာမောင်နဲ့ဆက်ညင်တဲ့ကိုယူပါလေ။မောင်သွားရင်ကို့ရှိမှရှိတဲ့အာယုံဆိုတဲ့ပစ္စည်းတွေပေါ့နော်။အစင်းအာယုံတွေကိုဆိုလိုပါလေ။ထို့ထို့အာယုံတွေကိုအမှန်တိုင်းအဖြူအမဲဒါဟအဝိုင်းအစီဆက်တဲ့ဖြစ်ဆုံးဖြတ်လို့ရပါမလား။ဟာပေါင်းရင်မရဘူးနော်။လင်းတော့မှဒါကပကံခွဲရောက်ပဲဒါကြီးဓာဘူးပဲဒါရေးပဲဒါမီပဲဆက်တဲ့ဖြစ်ပေါ့နော်။လင်းတော့မှဆုံးဖြတ်နိုင်တာအဲ့အာယုံကိုအမှန်တိုင်းဆုံးဖြတ်နိုင်တဲ့ဘုရားတခုရပါတယ်။အလင်းအလုံးကတိတ်ကကာယီရနော်။အာယုံကိုအမှန်တိုင်းဆုံးဖြတ်နိုင်တဲ့သဘောရှိပါတယ်။အလင်းရှိမှသာအာယုံကိုအမှန်တိုင်းဆုံးဖြတ်နိုင်ပါတယ်တဲ့။ဆက်ရပါတယ်။ကြံဆိုကြည့်ပါဦး။အာယုံကိုအမှန်တိုင်းပါတော့ဆုံးဖြတ်နိုင်ခြင်းကြံဆိုကြည့်ပါဦး။တချက်ရပြီနော်။နောက်ခါဝင်နှစ်ကရှေ့မှာရှိတဲ့လမ်းကကောင်းသလားဆိုသလားဆိုတော့လေအလေးရှိမှမြင်ရတာအဲတော့ရှေ့မှာဖြစ်ပေါ်လာမဲ့ကောင်းယူဆိုယူရှေ့မှာဖြစ်ပေါ်လာမဲ့ကောင်းယူဆိုယူလေမြင်နိုင်တယ်တဲ့ကောင်းယူလည်းရှိတယ်ဆိုယူလည်းရှိတယ်နော်အကျိုးတရားက2မျိုးကောင်းယူဆိုယူအကြောင်းလည်းအကျိုးနှစ်ခုထွက်တယ်နော်ကောင်းယူဆိုယူကိုမြင်နိုင်တယ်မြင်နိုင်ရင်ဘုထွက်တယ်နော်ဒါကဘယ်ရရလဲဆိုတော့ဘုန်းတို့ကောင်းယူဆိုယူနှစ်ခုထွက်တယ်ဆိုတာကအနန္တမထေရဘုရားကိုလျှောက်တဲ့အခါမှာပါလာတာနော်။ဘုရားရဲ့အလုပ်ကျေးစုကိုသူယူတဲ့အခါမှာဒါဘုရားရှင်ကြီးသူလက်လာပါရလို့ရှင်မပေးဘူး။ပြီးရင်ဘုရားပဲဟောထားတာတရားတွေကိုသူသင်ကြားဖို့။အရေးကြီးတဲ့ပုဂ္ဂိုလ်သူနဲ့ခင်တဲ့ပုဂ္ဂိုလ်လည်းအရေးကြီးတဲ့အခါခွင့်ပေးပြီးတရားဟောပေးဖို့စတဲ့ရှင်ပေါ့နော်။စုတွေတောင်းတယ်။ဘုရားအမိနဲ့ဘယ်လိုကောင်းယူကိုမြင်လို့လဲ။ဘယ်လိုဆိုးကျိုးမျိုးလဲတစ်ခုမြင်တယ်။ဆိုတော့မေဂုံလေးရနော်။အဲ့မှလည်းဘုရားကပေါက်တယ်နော်။အဲ့တခုလုပ်လို့ရှိရင် အကြောင်းလို့အကျိုးနှစ်ခုနှစ်ခုဆက်တာတွေ့ရတယ်။တရားနာတယ်ဆိုတာတော့နော်။အဲလိုကတရားလာနာတယ်ဆိုရင်ကောင်းကျိုးလည်းရှိတယ်ဆိုးကျိုးလည်းရှိတယ်။ဆိုးကျတယ်လည်းဆိုရင်အိမ်မှာအလုပ်ပြတ်တယ်။စီးပွားတွေပဲတူတူကျုပ်လေးတွေပြိလာကြရတာ။ဒါဆိုးကျိုးပေါ့နော်။အေးအိမ်မှာလည်းတက်တက်တမ်းမလျော်ထဲရတာညောင်းတယ်။အိတ်တန်စားတာကတိတာဒါဆိုးကျိုးလေးတွေပေါ့။ဒါပေါ့တယ်နော်။အဲကောင်းကျိုးကတော့အများကြီးပဲ။ကောင်းကျိုးကလည်းအမတန်ကိုခဲတဲ့ပညာရဲ့တရားလာကြောင်ကိုရှာလို့မရတဲ့ပညာလေးပေါ့နော်အခုသင်္ကန်းစာတဏှိတိတဲ့သင်္ကန်းစာလေးကိုပင်လေကုမတကူရှာမလို့၄၅၀နေရှာတွေ့မှာမဟုတ်ဘူးဒီဘုဒ္ဓတာနော်အဲ့တော့ကောင်းကျိုးတာအများကြီးပေါ့အဲ့တော့အရာရာမှာတစ်ခုလုံးမဆိုရင်ကောင်းကျိုးဆိုးကျိုးနှစ်ခုနှစ်ခုရှင်းရှင်းကြည့်ရတယ်ဒါဘုရားအဆုံးမှာပါတာနော်ကောင်းကျိုးကများတယ်လားဆိုးကျိုးများလားကြည့်ရတယ်ဆိုးကျိုးများရင်မလုပ်ရဘူးကောင်းကျိုးများတာပဲလုပ်ရမှာဒါသင်္ကန်းရှင်းရှင်းကြရမယ်နော်ဒီထားပါအဲ့တော့ပညာအလင်းဆိုတာဒီဒီတော့တရားတိုင်းနဲ့နံပါတ်၈ချက်ကပေါ်လာတဲ့အာယုအမှန်တိုင်းဆုံးဖြတ်နိုင်တဲ့သဘောတရားရှိတယ်။ပြင်ရှေ့မှာဖြစ်ပေါ်လာမှာကွင်းဆက်ပေါ့။ပေါင်းယူဆိုးကျိုးကိုလည်းမြင်နိုင်တယ်။ပညာအလင်းသဘော။ဒါအလင်းရဲ့သဘာဝထဲမှာအတူတူပါတာနော်။ဒါဖြင့်ယင်ပညာအလင်းဤဘယ်မှာပြီးဖြစ်တာလဲလို့ဘုရားနေရာဌာနကြည့်ရမှာ။ဘယ်ချိန်ပေါ်လာလဲတခါကြည့်ရမှာ။အချက်၄ချက်တည်းမြင်ရမယ်နော်။ပညာအလင်းဆိုတာကဘာကိုခေါ်တယ်ဆိုတာသိပြီ။ပြင်ပြင်ဘယ်ချိန်မှာပေါ်တာလဲဘယ်နေရာမှာပေါ်တာလဲ။ဘာကြောင့်ပေါ်တယ်လဲ။ဒါရှားလိမ့်မယ်။ဒီမင်းကြီးလေးကဘာဖို့လို့။တဘာမင်းကြီးလေးကခေါ်ပါလေ။အလုံးကြောက်လိမ့်မယ်။ယောဂကပညာရှင်ကြီးဆိုကရတိစာရှိတာနော်။သူကတခုခုမေးရင်ဘာကိုခေါ်တယ်လဲ။အစ်ကဘယ်ချိန်ပေါ်တာလဲ။အချိန်မေးတယ်။ပြင်နေရာမေးတယ်ဘယ်နေရာမှာလဲ။ဒီဘာကြောင့်ဆိုရအကြောင်းမေးတယ်အဲ့လိုဆိုရင်တော့ what is when where why ဒီမေးခွန်းကိုအများနဲ့မေးတာမေးပြီးတော့ပညာရှင်ဖြစ်လာတာတဘာမေးခွန်းခေါ်တယ်နော်အဲ့ခေတ်တုန်းကသူ့ရဲ့တပည့်တွေအများကြီးဖြစ်လာတယ်ဘာဖြစ်ခရိယန်ခေတ်ကိုခရိယန်ဒီဆွေးနွေးတဲ့ခေတ်တော့သာဝရဘုရားလို့ပြောတဲ့ခါမှာသူကဘာကိုခေါ်တယ်လဲပြောပါဆိုတော့သာဝရဘုရားကကောင်းကင်ဘုရားရှိတယ်ပေါ့နော်အဲထောက်တကိုးရှင်လို့ပြောတယ်ကောင်းပြီခေတ်အဲ့ဘောဘယ်နေရာမှာနေရာထဏပြပြပါဆိုနေရာတိကျမသိဘူးဖြင်းနေရဘူးပေါ့နော်ဒါဘယ်ချိန်ကပေါ်တာလဲမျိုးတော့လေတိကျမဖြင်းနေရဘူးဒါဘာကြောင့်ပေါ်တယ်လဲမျိုးတော့လေမဖြင်းနေရဘူးဒါဆိုတကယ်မရှိလို့ပဲလုပ်လိုက်တာပေါ့တကယ်ရှိရင်ဒီလေးကိုဖြင်းနေရမယ်ဆိုပေါ့နော်အဲ့ဒီသဘောတရားဒါအစကတဘာအမှန်ပဲမိဘုံညီအမှန်ဆုံးပဲနော်ဒါကိုလက်ခံထားကြတဲ့ဒီပညာရှင်ကြီးအများကြီးပဲသူကဘာကျော်အိုက်ဆိုင်ကကြားယူတာမလားသူကပြောသားဘူးတယ်အဖြစ်မင်းကြီးတဲ့ဘာသာတစ်ခုကိုကိုးဝယ်ရမယ်လို့သူကတတ်မှတ်ပေးခဲ့တော့အာဏာထားခဲ့တော့ဗုဒ္ဓဘာသာယူမယ်တဲ့သူကသဘာဝကြလားအဲ့ဒီကိုဖြစ်နေလေတဲ့ဘုရားဆိုတဲ့ဂေါတမုစ္ဆာဘုရားဘုသူစွာတတ်ရပြနိုင်တယ်။နောက်ဘယ်နေရာမှာပွင့်နေဘယ်ချိန်ပွင့်နေအကုန်သိတယ်။အကုန်တက်တည်ကြအကုန်ရှိတော့သဘာဝကြတယ်တဲ့အဲ့ဒါ။ဒါဟောတဲ့တရားမျိုးလည်းသူကြည့်တော့သဘာဝကြလို့အဖြစ်မင်းကြီးယူဆိုအဲ့ဒါယူမယ်။သူရေးတိုင်းပြတော့ပေါ့နော်။သူပြောခဲ့ဘူးစလို့ဇာမီမဖတ်ရဘူးလေ။အဲ့တော့ကိုယ်လေးပဲခွင့်လို့ဒီမေးခွန်းလေးဦးနဲ့ပဲသွားလိမ့်မယ်တယ်မလားအဲ့ပညာအလင်းဆိုတာကဘုရားရှိတယ်ဆိုလို့ရှိရင်ကောင်းပြီဘယ်ချိန်ပေါ်တာလဲဘယ်နေရာမှာရှိတာလဲဒါဘလို့အကြောင်းကြောင့်ပေါ်တယ်လဲဘုရားရှင်ရတော့ဒါဖြစ်နေငဲ့တကယ်ရှိတာဘူးဟုတ်ပါလားအဲ့အလုပ်ပြန်နေမယ်ကိုယ်ကိုပြန်စိတ်ကြနော်စိတ်ဝင်စားတယ်အမှန်ကောင်းပါလေပညာအလင်းတက်ရှိတယ်ဆိုရင်ပညာလေးနဲ့ဘာကိုခေါ်လဲဆိုတာလာပြီနော်ပြီးဘယ်ချိန်မှာပေါ်တာလဲဘယ်နေရာမှာပေါ်လာလဲဘာကြောင့်ပေါ်လာတာလဲဥပမာတကူမေးကြည့်ပါဖြစ်ရဖြစ်နေမှာမလားလို့မေးကြည့်ဥပမာတကူဖြစ်လို့ရမလားမလွယ်ဘူးเนาะဒါဖရာအလုပ်ကိုတရားမှတ်เนาะအဲ့တော့ဒီနေ့မှာဘုန်းကြီးတို့မောဟပညာပုံလေးချိန်အောင်เนาะမောဟပညာချိန်အောင်ဒါဖရာရှင်ရဲ့သာသနာမှာအဆုံးမှာခေါ်တာဖရာရဲ့ဒီပေးတဲ့ပညာရမှာပါပါတယ်ဒီစိတ်ရဲ့ရှင်နဲ့စိတ်မှရှင်နဲ့စိတ်တွေကိုဆိုလိုတာတဲ့သိဟာဖြစ်ရင်ဘုရားရှင်ကမိရှိခဲ့တာနဝင်ဆိုတဲ့နှလုံးအိမ်မှာမိပါတယ်တဲ့နှလုံးအိမ်ထဲမှာနော်ပြီးရလက်ပတ်ခိုင်မှာအနေငယ်တော့တွေ့နှက်ဒုစိတ်ပြီးပြည့်စစ်တတ်လို့ပဲတဲ့ဖြတ်ခနဲ့ပေါ်လိုက်ချိုးလိုက်ပေါ်လိုက်ချိုးလိုက်ဖြစ်ခွင့်ရတယ်လို့ပြပါတယ်အဲပေါ်တဲ့ခါမှာရှင်မောရှင်မဲ့စိတ်တိတ်ကြီးဟာပါလာတယ်တဲ့သူရဲ့ကျိန်လုံးကိုဘုရားရှင်ပြတဲ့နေရာမှာအဲကျိန်လုံးကိုပြတဲ့ခါမှာမြတ်တော်တစ်ခါ၌ဂရေပေါင်းတသိန်းကျော်တော်ပေါ်လိုက်ချိုးလိုက်ရှိပါတယ်လို့ပြဒီကျစ်တဲ့ကမိလို့ရတယ်မှာဆိုရင်တစ်စက္ကန့်ကိုအကျဉ်း90အစားထိုးတယ်။ညံလုံးလို့ဆက်တယ်ထင်ရတာနော်။အ ဲဒီမှာကြတော့ဟာဒီကတွေးတဲ့ပတ်တဲ့ချိန်မှာပေါ်တဲ့စိတ်ကကျင်းတော့ဂရေပေါင်းတသိန်းယောက်ရှိတယ်လို့ပြောတယ်ဒီယူဆကဘုရားဘုရားရလဲဆိုတော့ဟာမာဒီကျတော့ဘုရားကြီးဆုံးမလို့သိရတာသမိတ်ရစပြီးမှအမှန်ကြောင်းနေကြတာနော်နိုင်ငံရရောက်တော့အမေရိကန်မှာဗမာပြည်နဲ့ရှိကြတယ်မိကြတာရှင်ဘုရားတဲ့ပြည်တော်စိတ်ကြောင်းဖတ်ရတာဒါလည်းမဖတ်တာမရှင်းဘူးတဲ့ကနားလည်းအောင်ရှင်းပြပါလို့ပြောတော့ပါအဲ့မှာကျွန်တော်ရှင်းပြတာနော်သူ့ရဲ့သဘောတရားကရှင်းစစ်တဲ့အတူတူပဲတဲ့မင်းတို့မိလုံးထဲမှာရှင်းစစ်တာတစ္ဆေကဗန္ဒင်ပြည့်တုံလို့မြင်တော့90ဆိုတော့တည်ရတယ်အဲ့တိုင်မှတဲ့ကျွန်တော်အမေးရှိလိုက်တာနော်အနံကောင်းတဲ့ဥမာပဲတတိမန်လေးပဲအဲ့တော့တစ်ခါကလေးမှာအသားထိုးတဲ့ကြိမ်နှုန်းမှာဂရေပေါင်းတသိန်းကျော်တယ်ဒါဘုရားဟောရတည်ရတာနော်အဲဂရေပေါင်းတသိန်းကျော်ဆိုဒီတိုင်းဆိုရင်တသိန်းကျော်ကဘယ်လောက်ဆိုတော့နည်းတယ်များတယ်တိမတိတာသေးဘူးနော်ခု100,000တောင်းဆိုကြည့်မှတိတာမှာဆိုကြည့်အောင်နော်ခု100,000ဂရေပြန်ဆိုပါဦးခု100,000ဂရေအတိမောင်း100,000ဂရေမလားကြည့်ရတာဂရေပေါင်းတသိန်းကိုပြောတာအချိန်ပေါင်း100,000မှာဒီဂရေခေါ်တာနော်ဂရေပေါင်းတသိန်းဆိုတော့အချိန်ကအများကြီးပဲဟုတ်ပါလားအဲ့လောက်များပြားတဲ့ချိန်လုံးကိုရင်နိုင်တဲ့ဆက်ဒီခေတ်မရှိဘူးသိလားနော်အဲ့ဘုရားညံတော်ကြီးမလို့တာဒါကိုပိုက်နိုင်ခဲ့တာဒါအတုမရှိညံတော်လို့ဒါသိရတယ်နော်ကောင်းပြီအဲ့တော့တခါဘုရားအမိရှိတယ်နဲ့ဒီချိန်ဖြတ်ခနဲ့ပေါ်တဲ့အခါမှာအာယုံတော်ရတိုက်ပြီးတည်တယ်တိပေါ်ပြီးသူအာယုံကိုလက်ခံဆုံးဖြတ်တဲ့အခါမှာရပါလာတာပါတဲ့အဲစိတ်နိုင်ရှင်နဲ့စေတိတ်ကြီးကို52ပါးရှိတယ်လို့ဘုရားကြီးပြနိုင်နေတာဖြတ်ခနဲ့ပေါ်တာမီးမှအရှိန်မပါသလိုမမီးကမီးလေးခတ်လိုက်တဲ့ဆင်လက်ခနဲ့ရင်းအောင်ပါမလာဘူးလားဒီအပူရှင်ရောပါမလာဘူးလားအဲ့လိုလေတဲ့အောင်သွားတိုက်တဲ့ခါစိတ်ကဖြိုင်းသွားပေါင်းလိုက်တဲ့ခါမှာအောင်နဲ့တိလိုက်ပြီးတဲ့ခါမှာဒီစေတိတ်ကြီးကဆက်ပါလာပြီးသားသိဆိုနော်စေတိတ်52ပါးကိုဘုရားရှင်ကအမိလေးတက်လိုက်သေးတယ်ဝိရဏသာခံစားမှုပြောတာနော်သူ့မှာတစုထားလိုက်တယ်။နောက်သူ့အာယုံမှတ်သားလိုက်တာတင်ညာ။နောက်စိတ်စော်တိုက်တွန်းပေးတာတင်ခါရ။ပြီးတော့မှအထူးတည်တာကဝိညာဉ်လို့မိနမပေးလိုက်ပြီးသား။မနားမှာအတန်တိုက်ရင်ဘနာပေါင်းပြီးသားဖြိုင်းနဲ့ပေါင်းပြီးဒီနတ်အတန်အာယုံကိုပဲခံစားတာကဝိရဏ။မှတ်သားတာကတင်ညာ။အဲတိုက်တဲ့ချိန်မှာဆွဲစုပေးရစိတ်စော်ပေးတာကတင်ခါရ။အထူးတည်လိုက်တာကဝိညာဉ်လို့ပြရတယ်။တပေါင်းလေးဖြစ်သွားတာနော်။ရုပ်ရောစီကောတပေါင်းလေးဖြစ်တာ။ပြီးရင်ကာလမရှာမနှောတိအောင်ပွင့်ပြီးလက်ခံဆုံးဖြတ်တာပဲ။အဲ့လက်ခံဆုံးဖြတ်တဲ့အချိန်ကျမှအာယုလက်ခံဆုံးဖြတ်တဲ့အချိန်ကျမှနော်။ခုနပြောတဲ့ပညာဆိုတဲ့သဘောတရားပေါ်လာတာ။ပညာမလာရင်ပညာအလဲမလာရင်မောဟအမောင်းပေါ်တယ်။သင်္ခါရ90ထဲမှာတဲ့အုစုလူစုရှိတယ်လို့ဘုရားပြခဲ့တာ။သိမှပဲခေါ်တာနော်အဲအမောင်းအုစုကိုမောဟအုစုခေါ်တယ်သူအဝိဇ္ဇာလို့သုံးထားတာဒီမှာပါတဲ့အဝိဇ္ဇာကြီးအများခေါ်ရတဲ့အဝိဇ္ဇာနော်အဲ့ဒါတခြားမှရှိတာမဟုတ်ဘူးအာယုလက်ခံအာယုနေကိုပေါ်တဲ့ခါမနောတိပေါ်ပါနော်အဲ့လက်ခံဆုံးဖြတ်တဲ့အချိန်မှာသူအာယုအမှန်တိုင်းမဆုံးဖြတ်နိုင်ရင်မောဟအမောင်းဖုံးတယ်ခေါ်တယ်အမှန်ဆုံးဖြတ်နိုင်ရင်ပညာအပြင်သိလိမ့်မယ်နော်ဒီမှာခေါ်ရင်အုပ်စုလိုက်ပါလေတာနော်ဒါဖះမှုတာပိုင်းထားခဲ့တာမှတ်ခဲ့ပါဘုရားကဒီအုပ်စုနုစုမှာခေါင်းဆောင်တစ်ခုပဲထားအောင်နော်အဲ့တော့မောဟကိုဒီကအဝိဇ္ဇာလို့သုံးလိုက်တယ်နည်းလေးပြီနော်ဒါမှမဟုတ်ပညာတင်အဝိဇ္ဇာပါလာပြီနော်အမောဟဆိုတာကအောက်ဆိုလိုက်ရင်ဝိဇ္ဇာဖြစ်သွားတာဝိဇ္ဇာအလင်းစားပညာကိုပြောတာညံ့ပြမယ်နော်ဒီကအဝိဇ္ဇာဆိုတာကဘာလို့မောဟနောက်ပညာအမောဟဆိုတာကဝိဇ္ဇာအောက်ဆိုတဲ့ဝိဇ္ဇာဖြစ်သွားတာလေနော်အလင်းနဲ့ခေါ်တယ်ဘာပေါ့ဗလားကောင်းပြီဒီတော့သူ့မှာပြန်မှနားလည်လိမ့်မယ်နော်သူ့မှာပြန်ဘုန်းကြီးဟာအာယုတစ်ခုပေးလိုက်တယ်ကိုယ်ဆုံးဖြတ်ကြည့်အာယုတစ်ခုဆိုနားကနေအတန်အာယုတစ်ခုဥစ္စာတစ်ခုပေးမယ်နော်ဗာ9အပေါင်းလက္ခဏာ73ညီညာချင်းဟုတ်တယ်နော်မကြားလိုက်ဘူးလားအဲ့အတန်ထဲမှာတော့နားစီကိုလိုက်တယ်ပေါ့အဲ့မှာနားရိပ်အကြည့်တက်ရှိတယ်နော်မိုးလင်းလေးတွေထိပြီးအာရုံရော့ဆက်ထားတော့ဟာနိုးနေတဲ့အခါဆိုတော့စိတ်တွေတကယ်လာပေါင်းနိုင်တယ်အိတ်ကြော်နေတော့ပေါင်းမှာမလား ပေါ့မသိဘူးနော်။ပေါ့တော့တိလိုက်တဲ့တဲ့နဲ့မနောထီအောင်သွားပွက်တယ်။ဒီမှာလည်းတိတယ်ဒီမှာလည်းမနောလည်းပွက်တော့ခုနည်းဆိုတဲ့အတန်ကြားတာနဲ့ခုနည်းဆိုကဏ္ဍပုံရိပ်ကလေးမပေါ်တော့ဘူးလား။အပေါ်လက္ခဏာပေါ်မလာဘူးလား။အဲ73ကပေါ်မလာဘူးလား။ညီမကြီးရောပေါ်လာတယ်။ဒါဒီမှာလည်းအတန်ထိတယ်မနောမှလည်းပေါ်တယ်။ကာလမချားဖြစ်တာနော်။အဲ့ပေါ်တာအာရုံလက်ခံတဲ့အစဉ်ခေါ်တယ်။နောက်စိတ်အစုကအာရုံဆုံးဖြတ်တယ်။အပြည့်ထုတ်တယ်လည်းနာကအတန်နဲ့မှတော့ပုံကြီးမပါဘူးနော်မနှောမှတော့ပုံကြီးပေါ်လိုက်တယ်ဒါလက်ခံလိုက်ပြီနော်အဲ့တော့နောက်စိတ်ကဆုံးဖြတ်တာဆုံးဖြတ်တာဘယ်လောက်ရသွားတော့20ဒါဖုံးပြောတဲ့အတန်နဲ့မှ20ဆိုတဲ့အဖြေပါလား20ကဘယ်သူကထုတ်ပေးတာတော့20ဆိုတဲ့အဖြေကဘယ်သူကထွက်လိုက်တာတော့ငါးထွက်တာလားတောင်ဖျားပြောင်းခဲ့တာညလိုက်ပြီလားနောက်စိတ်နဲ့အောင်လက်ခံဆုံးပြတဲ့အခါမှာဒီပညာအလင်းတန်ဝင်လာလို့မလို့20ဆိုတဲ့အလင်းတန်လေးထိုးပေးလိုက်တာပေါ့ပုံလေးပေါ်ရ20ဆိုအဖြေမှထွက်လာတာအဲအလင်းနဲ့ရတာဟုတ်မဟုတ်ဒီကဲအဲ့ဒီ20ဆိုတဲ့အဖြေပုံရင်းကလေးလင်းအောင်နေအလင်းနဲ့တွေ့လို့ရပါမလားဒါအလင်းနဲ့ရောပေးလေးနဲ့ရောအဲ့ပညာအလင်းအောင်လက်ခံဆုံးဖြတ်တဲ့မှာထွက်တာနော်အဲနည်းနည်းခက်တဲ့ပုံစံကိုတွေးကြည့်မယ်ကျနော်မှ78ဘောင်းလက္ခဏာ78ညီညာရင်ဟုတ်လားကြားပြီနော်ဒါက23ဘောင်းလက္ခဏာ24ညီညာရင်23ဘောင်းလက္ခဏာ24ညီညာဘယ်လောက်ရမနော်ဘယ်လောက်ရမနော်40နဲ့ဟာအမေအဖြေကအတန်နဲ့မပါဘူးနော်မနှောင်းပါဝင်ရောပါရလားနောက်စိတ်ကဆုံးဖြတ်မှထွက်တာဟုတ်မဟုတ်လားအဲ့ဒီအတွေးပုံရိပ်ကလေးတွေပေါ်တာဟာနေလင်းနဲ့မရဘူးလလင်းနဲ့လည်းမရဘူးနေလင်းနဲ့လည်းအပညာအလင်းပဲတတ္တဝါတိုင်းမှာပညာအလင်းရထက်တလောက်ရှိကြတယ်တော်တော်အလင်းအားမကောင်းတာကောင်းတာမကွာနားလည်ပြီလားမဒါလို့ရရှိပါဆက်ဖြစ်မလဲဆိုတာတွေးတဲ့နေရာမှာလည်းပဲထက်တလောက်ရှိကြတယ်ဥပမာပြင်ကဲသူတယောက်ကိုအခန်းညောင်သွားဆဲမယ်သူစမယ်ဆိုရင်အချိန်မှာအန္တရာယ်များလာတည်တယ်။ဘာဖြစ်လဲ။ထပ်ပြောမယ်ဥပမာပြင်ကဲကိုယ်လာဆဲတဲ့ပုဂ္ဂိုလ်အခန်းကြောင်ပြောတဲ့ပုဂ္ဂိုလ်နားလည်းကြာမျက်စိလည်းမြင်ပြီ။အချိန်မှာတအားပြောပြီ။စော်ကားနေပေါ့နော်။မျက်စိလည်းမြင်မယ်နားလည်းကြားမယ်။အေးအောင်လက်ခံရပြီ။ဒါဆက်လို့ပြင်ဘယ်လိုဖြည့်ရှင်းမလဲ။ဆုံးဖြတ်ရမယ်။ဆွေးချရမယ်ဘယ်လိုဖြည့်ရှင်းမလဲ။ဒီခုဆုံးဖြတ်ကြအဲ့ပညာအလင်းသမားနဲ့မောဟအမောင်သမားကကွာလာပြီနော်အမောင်သမားကတော့ဒေါသဖြစ်တော့ပူတက်လာတော့ဟာဒီလင်းမရှိတော့ဘူးတွေးတောင်မှောင်သွားတာဘူးတွေးရအောင်မှောင်သွားတာဘူးတော့ဒီလင်းမလာတော့ဘူးတော့လောက်စော်ကားနေတာတိုက်ကြတာကောင်းနေလို့ဆုံးဖြတ်လိုက်တာတော့ရိုက်ချလိုက်မယ်ပေါ့နော်တဲ့ပြီးတော့မှအဖန်ခံရမယ်ချုပ်ကြမယ်တော့ယုံနေမှအမှုရင်ဆိုင်ရမယ်စီးပွားပြက်မယ်နောက်ထောင်ကြမယ်ဆိုတော့နိုင်ပေါင်းများစွာဆင်းရဲမှာဆုံးမြတ်ချက်ချတာလေးကစက္ကံပိုင်းလေးပဲရှိတယ်။ဟုတ်ပါရဲ့လား။အဲစက္ကံပိုင်းလေးမှာဆုံးမြတ်ချက်ချတာမှာရှေ့မှာရိုက်ချင်းအပြင်ဘာဆက်ဖြစ်မှဆိုမတွေးမိလိုက်ဘူး။မမြင်လိုက်ဘူး။အဲ့ဒါကိုမိုက်တယ်ခေါ်တာ၊မောင်းတယ်ခေါ်တာ။ဟုတ်ပါတယ်နော်။ပညာရှင်သမားကဘုက္ကိုမခန့်ညီအောင်လာပြောလို့တအားသိဆုံးအောင်ပြောလာပြီဆိုရင်သူ့ကိုတတ်ပြတဲ့စိတ်ထဲကတတ်ကြည့်လိုက်တာပေါ့။တတ်ပြီးဘာဆက်ဖြစ်မလဲ။ဆိုအမှုဖြစ်မှတည်ကြတာပေါ့နော်။အဲယုံမြင်ကလေးရောက်မယ်ငွေတွေကုန်မယ်အချင်းချင်းနဲ့မေတ္တာတွေပြည့်ပြီးအာဃာတထားကြမယ်အချင်းအကြာကြီးဆင်းရဲမှာသွားမြင်တာပုံဖော်နိုင်တယ်ဒါတော့သူဆင်းနေလိုက်ရင်ကာလတစ်ခုပဲကြာမှာပဲငါရှောင်သွားတာကောင်းတယ်လို့ဆုံးဖြတ်တယ်အဲပညာအလင်းသမားဟုတ်ပေါ့လားရှေ့မှာဖြစ်မဲ့အခွင့်ဆက်အရှိကိုတော့ပုံဖော်နိုင်တာကနေလင်းနဲ့ဖော်လို့ရပါမလားလလင်းနဲ့ရောနေလင်းနဲ့ရောဒါပညာအလင်းခေါ်တယ်ရပြီလားဘုရားကမဆန်းနဲ့နော်အဲ့တော့ပညာအလင်းတက်ဆိုတာဒီအာယုံလက်ခံဆုံးဖြတ်ချိန်မှာပါစွမ်းပြတာပေါ်လာနေရာကတော့နောက်စိတ်အစုမှာသင်္ခါရ50တည်းရပညာသင်သိတယ်လို့အတိတ်ဘုရားပြထားပြီးသားဘုရားမမြင်ရဘူးနော်တို့တော့ယုံကြည်တာလက်ခံနိုင်တာဟုတ်နေတာသိကြတယ်လက်ခံရပြီနော်အဲ့တော့ဒီတိုင်းမှတ်ပါစီးပွားရေးတဲ့အချိန်မှာပဲဒီလုပ်ငန်းလုပ်လို့ရှိရင်ဘယ်လောက်မြတ်မဲဘလောက်ကျိုးရှိမယ်ဆိုတာဆုံးဖြတ်ရတာပဲအဲဆုံးဖြတ်တဲ့နေမှာအချက်လက်ပေါင်းများဆိုတာထိတ်ဆုံးဖြတ်ရတာအဲ့လိုမဆုံးဖြတ်နေတဲ့ပုံကိုကျတော့ရမ်းလုံလိုက်တဲ့အခါမှာချော်ရတာပဲမှားကြတာပဲ ဟုတ်ပါလားအဲ့တော့ဒီညမှာနေမယ်ဘုရားအမိရှိတာအပြစ်ကင်းပြီးတော့ဟာတဲ့ဖြစ်မှာချမ်းသာအယူတရားပြီးတော့ကြောင့်ဒီတတ်ဟာကုသိုလ်တတ်လို့ပြောလိုက်တာအဝိပါမရှာနဲ့နည်းနည်းမလားစိတ်ဆင်းရဲကြတယ်မလားဘူးဘုရားမလားပဲနဲ့ရှေ့မှာမြေတိုင်းချမ်းသာနေတဲ့အကျိုးပေးတော့ကြောင့်ဒီအလင်းတတ်ဟာအုပ်စုကုသိုလ်အုပ်စုလို့ခေါ်တယ်ဟုတ်ပါလားအကျဉ်းနဲ့နော်အဲ့ဒီဘက်ကမောဟအမှောင်အုပ်စုကြတော့ဟာအပြစ်မကင်းအဘုရားများတဲ့အပြစ်ကိုရှေ့မှာဆိုးကျိုးပဲခံစားရမယ်ဆင်းရဲတယ်ကြောင့်သူအကုသိုလ်အုပ်စုဒီကပါဠိလိုကြတာအနာဝိဇ္ဇာဒုက္ခဥပါကနာဥပါကလက္ခဏာအပြစ်ကင်းပြီးချမ်းသာကြပြီးတဲ့ဓာတ်တော်ဒီအုပ်စုကိုကုသိုလ်အုပ်စုခေါ်တာဟိုဘက်ကအကုသိုလ်အုပ်စုတိညုတ်တင်တဲ့ပုဂ္ဂိုလ်ပါလိမ့်မယ်နော်အကုသိုလ်စိတ်တိုင်းမှာစိတ်သိဆိုတာမောဟအမှောင်ကိုပြောတာမောဟအဲ့ဒီလေအနုဘဥဒ္ဒိစ္စစိစမှာတော့ပါတာပေါ့နော်အမှောင်ရှိလာပြီဆိုရင်ကုသိုလ်ကိုမခွဲတတ်တော့ဘူးတော့ဆက်တာကြောက်တာလည်းမရှိတော့ဘူးစိတ်ကလည်းပြန့်လွင့်တော့တာပဲမတည်ငြိမ်တော့ဘူးအဲတော့ဒီသဘောတရားတွေကနှောင့်မှုလာပြီဆိုရင်တတ်တော်ဟာသုမိချက်လွှဲပြီသုမိချက်လွှဲလုဆောင်ကြတယ်ပဲမှန်မှမလားလွှဲရင်ဆိုးကျိုးလာမှာပေါ့ဒါမှဘုရားဟောတာမနက်အချင်းမြင်တယ်ဘုရားဟောတာကနည်းလိုက်ပြီနော်ကဗာမာဖို့လို့ဒါကိုပဲကျင့်သုံးနေကြတာဒီကမှန်နော်သုမိချက်မမှားဘူးပဲကဗာမာတည်ပြီးနေကြတာဘုရားနဲ့အမှန်ကိုက်ဟုတ်ပါပြီလားကုသိုလ်အကုသိုလ်နဲ့ရှင်နေကံဆိုတာဒီသုမိစေဘမူတည်တာပဲကြမ်းမလားအဲ့တော့ဒီနေ့မှာသုမိရဲ့ချလိုက်လို့ဆိုရင်တဲ့ဒီနှလုံးအိမ်မှာလှုပ်ဆောင်ရန်အတွက်တွန်းအားထွက်လာတယ်အောက်ကျဆားလိုက်ရင်တွန်းအားထွက်လာတယ်နော်တတတာလှုပ်မင်းလို့သုမိရဲ့ချလိုက်ဆိုရင်တွန်းအားထွက်လာတယ်တွန်းအားအချိန်ကြီးအပေါ်ကအမှောင်အုပ်စုလာရင်တဲ့အပူဓာတ်ဖြစ်သွားတယ်ပညာအလင်းအုပ်စုများရင်အေးဓာတ်ဖြစ်သွားတယ်ဘူးထက်တဲ့တွန်းအမတူဒီထက်တဲ့တွန်းအရှင်ကအဘူဓာအဟုန်နဲ့အေးဓာဟုန်တို့ခုထွက်လာတယ်။မပြင်းမကျင်မနှံ့အားမရဖြစ်ပြီးကိုယ်ဆဲတဲ့ပုဂ္ဂိုလ်ရိုက်မယ်လို့ဆိုရင်ကဲနှလုံးကအေးမလားပူမလားဒီအဘူဓာထွက်တာ။ဤခိုင်မယ်ဆိုရင်အိုးဒီခန္ဓာကောင်းပါလေဆိုရင်အေးမသွားဘူးလား။ဟုတ်တယ်။သဘောလား။ပေါက်ကိုကွာတယ်နော်။နည်းလေတယ်နော်။ဒါဒီနေ့ချက်ကိုဖျားရှင်ကောင်းတာမြင်ထားတာ။ရပြီနော်။တောင်းကဗမာကုမ္ပဏီကြီးတွေဆိုတားချမ်းသာတာရှိတယ်။ဒါဒီချက်ကြီးပြည့်စုံလို့မှဘုရားဟောတဲ့ guide လို့ချမ်းသာတာ။ရမ်းမှန်နော်။ဒီတရားကဗုဒ္ဓဘာသာခရိယာမဟုတ်ဘူးသူခွဲတာမဟုတ်ဘူးနော်။လူမျိုးဘာသာမခွဲကြဘူး။စိတ်ရှိတဲ့တတ္တဝါတွေဘုရားဟောတာ။ခရိယာအမိခံကမဟုတ်ဘူးအမိခံကြိုက်တဲ့အမိတွေခံ။စိတ်ရှိတဲ့တတ္တဝါမှန်ရင်ဒါအများကြီးရှိတယ်။သဘောပေါက်လား။အဲ့တော့သုမိချက်မှန်လို့ရှင်အဲ့ပုဂ္ဂိုလ်တွေကချမ်းသာမှာပဲ။မှန်ရင်ဆင်းရဲမှာပဲ။တနည်းမှတရားတမလို့ကာမချမ်းသာကြတာလမ်းတဲ့လို့ချမ်းသာတာပေါ့လူငယ်လူလောက်တော့မဲဆိုရင်သူကတယောက်တည်းတွေးလို့မရလို့ရှိရင်ပညာရှင်တွေပေါင်းလိုက်တာဘောရပညာတွေကိုစုခေါ်ပညာတွေကိုစုခေါ်ပြီးတော့မှအစီအွေထိုင်ကြတယ်ကြည့်ပြန်ပြန်ပြေးကြမဖြစ်အစားအုပ်စောက်မယ်ဆိုရင်တော့မှဒီဇိုင်းတွေကိုတင်ခိုင်းတာအကုန်လုံးပညာရှင်တွေတင်ခိုင်းတာဇိုင်းရွေးသေးတာနော်ပြီးပြန်လေးငန်းဆင်မျိုးတွေမှာအကောင်းဆုံးတင်ပြခိုင်းတာအဲ့ဒီကအကောင်းဆုံးဟာအများကလက်ခံတဲ့ဟာကိုရွေးပြီးတော့မှပညာအလင်းနဲ့ပဲနော်ရှေ့မှာကောင်းကျိုးတွေကိုကြည့်ပြီးတော့မှသမီးချအကောင်တွေဖော်ကြတာမှားတယ်မရှိဘူးဘာပေါ့တော့နော်မနှစ်ပေါင်း20 30အထိတို့လူငန်းကြီးကဖြစ်နိုင်မှာမလားဘဲကရှုံးခဲ့တော့ဘာနဲ့ကာမလဲဆိုးကျိုးကောင်းကျိုးကြည့်တာနော်ကောင်းကျိုးကြီးမကြည့်ဘူးဆိုးကျိုးဖြစ်ခဲ့တော့ဘာနဲ့ကာမလဲဘယ်လိုလုပ်မလဲရေရှည်ကိုစီမံကိန်းကိုချပညာအလင်းခေါ်တာပဲဘာပေါ့လဲအဲ့တေးရပြီဆိုမှလူငန်းလုပ်ကြတာဘယ်ရှုံးတော့မလဲနည်းလိုက်ပြီနော်အဲဗုဒ္ဓဘာသာအမိခံထားတဲ့ဗမာလူမျိုးတူတော်များကြတော့လုံလုံတူတူတော်မယ်ဆိုရင်ဒါကြီးမပါတော့ဘူး။ဆရာပြင်းဆရာသွားမိတယ်ဗာဒီနဲ့ကောင်းတယ်ဘာလုံလုံလို့ရင်ကောင်းမလဲ။ပြင်းဆရာလည်းဆင်းရဲသူလည်းပြင်းဆရာလည်းလူကိုယ်ထက်အတွေးကောင်မရှိဘူးဆင်းရဲတဲ့ပြင်းဆရာဖြစ်နေတယ်နော်။ပိမောင်းဆောင်ကြီးချမ်းသာတာမဟုတ်ဘဲနဲ့ဘုသောပါလား။သူ့အတွေးကလည်းအားနေခဲ့လို့သူလည်းဆင်းရဲနေတာဟုတ်။အဲ့တော့သွားပြောလို့တော့ဘလို့ချမ်းသာမလဲစဉ်းစားကြည့်။သဘောတည်းနော်။မဖြစ်ရမှလို့မဟုတ်ဘူးလေ။သိလိုက်ကြရလား။အဲ့တော့မှတ်ထားပါအခုဘုရားဗုဒ္ဓဘာသာမိခတဲ့ပုဂ္ဂိုလ်တွေမှာကမဟာယာနခေါ်တယ်နော်မဟာနာလိုင်းနေဟုတ်ပါယမနအနီးကိုနွယ်လာတာဒီပေါ့တိုက်တဲ့ရှင်တွေဂျုံနဲ့ခတ်တွေဆိုတာတွေကဖျားမဟုတ်ဘူးအဲ့ရစိတ်ဝင်လာတာစိတ်ဝင်တော့ကလူတွေမှာဘယ်လိုဖြစ်စေအတွေးခေါ်တည်နေတာ ဒီအိန္ဒိယဗမာဒီပတ်ဝန်းကျင်တစ်ပိုက်ပေါ့နော်တော်တော်များကြီးတိုင်းဆင်းရဲတာများတယ်သူအတွေးခေါ်တည်နေတာဟုတ်လဲကြားလားခုစင်ကူနိုင်ငံတောင်မှအတော်လေးဆင်းနှဲမြင်လာပြီမလေးတွေဆင်းနှဲမြင်လာပြီဒါဒီနည်းနည်းဖဲချလာပြီနော်ပညာတတ်တွေဖြစ်အောင်ကြိုးစားပြီတော့ဆုံးမချက်မှအောင်သင်ပေးလာတော့နော်အဲ့တော့တုံလေးတုတ်တယ်လာရပြီနားပေါက်ကြလားအဲ့တော့ဒီကနေ့ရှေ့ပေါ့လူငယ်တွေနဲ့လက်ဆင်ညာမြို့သက်တွေပေါ့နော်လေးခေါ်မချော်စင်းနဲ့နည်းလိုက်ပြီနော်ဒါမှကြလိုက်လက်မခံနဲ့တော့သဘောကြလားဘာကြောင့်လက်ခံမှာစီးတာမဟုတ်ဘူးတကယ်ပညာရှင်တွေကြီးကစနေကျူစီးတယ်ဆိုစနေကျူလက်ချာကြီးတော့ဟိုကောင်းကအဝေးကြီးမှာမိမုံတန်းစီးနေတာဘလို့မစီးလို့မရသဘောတယ်နော်ဟုတ်ကောမဟုတ်တာနည်းလိုက်မလားနောက်ခေါင်းကြီးကဲခတ်ကြည့်တာဗေဒပညာရှင်ဝါရင်းတဲ့ပုဂ္ဂိုလ်ပေါ့နော်အရင်ကလေးလိုက်ကြည့်တော့ဟုတ်ပါဘူးတဲ့ဥရဂျိုးဆိုတာဘွားဟာပြောတာဟုတ်ပါဘူးတဲ့ဓာတ်ကိုပြောတာပါတဲ့ဘာသာလဲလို့မြည်တော့အပူဓာတ်ကိုပြောတာအပူဓာတ်အေးတဲ့ကိုပြောတာတဲ့ဒီမှာပေါ်တာကိုပြောတာပဲဒီနေ့ပူလိုက်ပြီဆိုရင်အပူတက်ကတေသောတေသောခေါ်တယ်အပူပိုင်ဝါရောကပါပြီသားအဲ့ဒါပပကျူလို့ခေါ်တာဒီနေ့ဦးနေစနေဆိုတာအပူတက်တယ်မိခဲမိသောလို့ခေါ်တယ်အင်္ဂါရာဟုဟာလေတက်ခေါ်တယ်လေနုဒေကျန်းခေါ်တယ်အဲ့ဒါပပကျူလို့သုံးတာပါတဲ့ကြောင့်ဒီနေ့ပြင်းပြီးပူလာလို့ရှိရင်ကျန်းတန်းလာရင်ပပကျူစီးတဲ့ခေါ်တာတကယ်ပညာရှင်အရင်ကဒီတိုင်းပြောတာဟုတ်ပါလားညုစပြင်းမှာမရှိပါဘူးဒီမှာပဲစီးတာတဲ့အဲ့တော့လကန်းနေခါကြီးနဲ့ပြင်းပြီးကြမ်းတမ်းတောင်းညံ့နေတဲ့အကုသို့တက်တယ်ခေါ်တာပေါ့နော်အဲ့ဒါတမားကပါပါယူစီးနေတာသမီးချက်အကုန်တွဲလာပဲနည်းလိုက်မလားအဲ့နှလုံးအေးတာကိုသောမယူခေါ်တာဗုဒ္ဓဟူတောက်ကြဆိုတာရေတတ်တယ်တောက်ကြကရေနောက်ဘုရားရေကြီးခေါ်တယ်နောက်ကြာသာပရိတနည်းတနည်းလားဆိုတာမြေတတ်တယ်ကြောက်ရင်လည်းရိုးမြေပြုတ်ခေါ်တယ်ရေနဲ့မြေနဲ့တွဲရက်ပေါ့တော့ပေါ့လားအဲ့တော့တင်းငိမ့်ပြီးအေးချမ်းနေအေးတဲ့ခွင့်နေတာသောမယူခေါ်တာတဲ့ပညာရှင်အရင်ကတည်းကပဲဆုံးဖြတ်တယ်။အဲ့ဒါကြောင့်လက်ခံလို့ရတယ်။ဟုတ်ပါလား။အဲ့ဒါကိုမရှိမနေဟိုးအကောင်းရံကြိုးတွေပါချီတော့ရှုပ်ကုန်တာပေါ့။လက်လိုက်တယ်နော်။ဟုတ်တရားအောင်လို့ရှိတယ်ပေါ့။ဒါကဘယ်လိုဟုတ်တရားရှိတယ်ဆိုတော့ထိုက်တယ်လားဟုတ်တရားရှိတယ်ဆိုတာဒီလိုအသွားလာရင်လည်းတိုက်ဆိုင်မှုတွေမှတ်သားတော့ပုံလေးတစ်ခုဖြစ်နေတာ။တော်တော်များများတိုက်ဆိုင်နေတယ်။အဲ့ဒါကြောင့်ဘာကြောင့်ပြောင်းလဲဆိုတော့အကြောင်းရှာတော့လည်းဒီကနေ့ဆိုင်နေတာ။ထိုက်မှတ်တာနော်။သူလည်းထိုက်တယ်လားမှန်လို့ဒီပညာနှစ်ပေါင်းကျက်စာခံတာပေါ့နော်။တော်မြတ်လက်ခံကြရတာပေါ့အဲ့တော့အဲ့ဘွားယူဒီအသွားနာရဲ့အနေထားနေတယ်ဒီဆက်ဆက်တာရှိလို့ရှိတယ်ဘလို့ဆက်ဆက်တယ်လဲမျိုးတော့ဘုရားအမင်းရှိတယ်ဒီကကံနဲ့ဆိုင်နေတယ်တဲ့ဒီကနှလုံးအေးနဲ့မြစ်တန်နဲ့ရှင်ပြီးတော့တပတ်သားကိုဒါနသီလဘာဝနဲ့သွားအဲ့အေးနဲ့ထွက်လာပြီဆိုရင်ဒီအရှင်ဟောဆက်ကြောင်ရိုက်ခတ်တာကြောင့်မလို့ဓာတ်တွေအကုန်ပြောင်းလဲပြရတာတဲ့ဒါဘုန်းကြီးတို့ငယ်ငယ်လေးကဒီရိုက်ပညာကိုအဖို့ဖာမြို့ဖလာပေါ့ဝါသနာပါကြတာဟုတ်ရရှာရှင်မြည်ဘူးလားဘို့လို့ဒါဂျိုးရဲ့နက်ခတ်နေဆိုတာဟုတ်တော့ဟုတ်တယ်ထက်တလောက်လည်းမှန်တော့မှန်နေတယ်လို့ဒါပေမဲ့အဲ့ဒါကြီးကဘာကြောင့်ပြောင်းတာလဲလို့မေးတော့ဖျက်ခတ်တယ်ဒါလက်ခဏလေးအပြောင်းလဲရှိတယ်ဆိုတာဒါအရှင်ဘာကြောင့်ပြောင်းတယ်လဲဆိုတော့သူဖျက်သိခတ်တာပဲတိကျမဖြေနိုင်ငဲ့ရဘူးနော်နောက်ယေဟန်ဝတ္တမပုဗ္ဗန္တတို့တစ်ခုလည်းနဲ့ပြီးသွားတာသူနက်ခတ်တာသူမင်္ဂလာဆန်ဂါထာလည်းပြီးသွားတာဒီကနေ့ဘို့ဘို့လို့မင်းလည်းစောစောမှအဲ့လိုအေးဒီဖရားကိုတယောက်ဝိပါတရားဆက်မကုန်ကြီးလို့အောင်းမေးလို့ကျေးဇူးတော်အောင်းမေးချီးကျူးတဲ့ခါပေါ့အကုန်တော့ပွားရစားရောက်ချီးကျူးတာပေါ့နော်တကယ်ချီးပြီးချီးကျူးတာအင်းဒီမှာမေတ္တာနဲ့ချီးကျူးတာချစ်တဲ့စိတ်နဲ့ပေါ့နော်အဲ့တော့အေးတဲ့ထွက်လာတယ်ပြီးရင်အလုံးမေတ္တာပို့ချမ်းသာပါစေမေတ္တာအေးတဲ့ထုတ်တာထုတ်ရင်တိတ်တကူပြောင်းသွားတယ်ရောအဲ့အရှင်ဘုရားကသံဝင်ပြောင်းသွားတာအသွားလာနှစ်ခါတည်းအကောင်းပြောင်းပေးရတာအဲ့တော့မှတ်ထားပါယူရောက်ကံပြောင်းတာမဟုတ်ဘူးဒီကအရှင်ဟူကံရောက်လာကြိုပြောင်းလာလို့မှတ်ရတယ်။ဒါကအတိအကျပါပြီသားနော်။မဟာဗုဒ္ဓမှာလည်းကြည့်တယ်ဘုရားအလောင်းတော်ကြီးတန်နေမိတဲ့အချိန်မှာသက်ကြောင်လာတကောင်တုံ့လို့ပြီးတော့ကကြိုသွားကြိုလာအကုန်ပြောင်းသွားတယ်။တဲ့သွားတယ်။အဲ့တော့ဒီကရုပ်ပုံလေးကဒီကုနဲ့ဆက်ဆက်နေတာပေါ့။အကြောင်းပဲတော့မဟုတ်ဘူးနော်။အကုန်လုံးကဒီကအရှင်ဟူကအပြောင်းအလဲအကုန်ဖြစ်ပြရတာ။ဒီကမှတရားကြီး။နားလည်မလား။ဒါမှမဟုတ်ဝိဒိုက်ပညာရှင်တွေထက်တော့မှန်နေတာတော်တော်ဆရာတော်ကပြောဘူးတာပိုရှင်းတယ်ကိုတော်ကြီးတဲ့ဒီပညာမှားတဲ့ကိုရကြတွေဟုတ်တဲ့မပြည့်တဲ့ရောက်ယူစားတခုပို့လို့ရှင်အကောင်းဆိုးတွဲလာဘူးအဲ့တော့အကောင်းဟောမယ်ကျတော့မမှန်ဘူးကိုတော်တဲ့အဆိုးဟောရင်မှန်မှန်နေတယ်တဲ့သူကမဟောကျင်တော့ဆိုတော့ဒါဘင်းနေစာအကြံကိုမပြည့်တနေ့ရက်တခုကအပေါ်ရောက်နေတယ်ကြောက်လို့ရှိရင်ဒီနေ့နေကျတော့အောက်ရောက်တာပဲဒါကသူပုံနေနေရရှိပြီးသားအဲ့တော့ဒီနေ့နေကျအောက်ရောက်လို့ရှိရင်ဒါစိတ်ပူစရာပေါ်မယ်ဘာညာပေါ်တော့အမှုကိမ့်ပြဆိုရင်တမှန်တယ်ဒီနေ့ကျတော့ဖြိတ်မှရှိတော့ဟာ အာထိပေါက်နိုင်တယ်ပဲမျိုးဟောကြတာပေါ့နော်အဲ့ကြမမှန်ဘူးဘုရားမကောင်းတဲ့ကြမှန်ကောင်းတဲ့ကြမမှန်ဘူးအဲ့ဒါကိုမကြိုက်ဘူးပေါ့အမှန်ကဒါကပုံသင်ကြီးဖြစ်နေတာပေါ့နော်အမှန်ဒီမှာအရှင်ဟုတ်ပေါ့လားဒီမှာနှလုံးအေးပြီးတော့ကုသိုလ်ဓာတ်နဲ့ရှင်ထားတဲ့ပုဂ္ဂိုလ်မှရင်တိုက်တဲ့ကိုယ်ကြီးကောင်းတော့ကြောင့်အကျိုးပေးတယ်ကောင်းတာသဘောကြလားအဲ့တော့မှတ်ထားပါဂျိုကြောင့်ဒီကံတောင်းတာမဟုတ်ပါကံရဲ့အရှင်အဟုန်ကြောင့်อยู่ดีจ้องน่ะแล้วมาถ้าบ้ามาอยู่ดีอยู่นี่จ้องเสียไม่รู้นั่นแหละนะก็บอกล่ะดีซ้ํามีพี่เนาะดังนี้ไอ้กันอ่ะเลยเว้ยอายุลักษณะซ้องแผ่ดะฉิงอ่ะซะဖြစ်ตาทีนี้คู่ไปฉิงกันน่ะนั่นแหละนะเออแล้วไม่จีมิลินี้เนี่ยนอกอยู่นี่ได้ฉิงยินปูได้ฉิงดอดาขึ้นได้ฉิงมาตามะซ้องแผ่เนี่ยด้วยมาเว้ยเนี่ยจีบีเอลาออกนี่พี่รอสึกชินๆนี้เนี่ยมาอะเล่นน่ะถั่วตาไอ้ตะมาซ้องแผ่อ่ะล่ะအမှန်နိုင်ဘာပေါ့ဗျာနောက်တစ်ခါဘုရားဟောနဲ့ဆေးကနေပြန်ကြည့်ရတဲ့ခါကျတော့ဘုရားဟောကပို့မှန်တဲ့စလက်ခံရပြန်တယ်နိုင်ငံခြားမှာဘုန်းကြီးတို့ပညာရှင်တွေစစ်စစ်ကြတာဒီနေ့လည်းတထိန်ကြီးတွေကဒီပါစီဝါကောင်းတယ်အသက်ရှင်ဖို့မလိုတာဘူးတော့ယောဂါရှာဖွေရတာမှာစစ်စစ်တော့ဒီခေတ်မှာထွန်းကားတော့အုံနောက်ဒီနှလုံးကြီးအကုန်လုံးတည်ရိုက်ထားကြတာမြင်နေရတာသူပြအုံနောက်အဓိကထားရိုက်ကြတာဒီအတွေ့အညာလို့ပူလာပြီဆိုရင်ဒါမောဟအုပ်စုပဲနည်းလဲမလားဒီမဲ့ခါလာပူလာတဲ့ခါကျတော့အာနှလုံးရင်အပူချင်းထွက်လာတော့နှလုံးခုန်ကုန်နဲ့မြန်လာတော့အာဆက်တယ်နေတာကြည့်ပြီးအကုန်လုံးပြောင်းသွားတာတိုင်းရှင်ခေါ်တယ်နော်အာရုံရောက်ကြတာတင်းလာတာတင်းတဲ့ပြင်မှာအုံနောက်ဟော်မုန်းကိုကြည့်လိုက်တော့အာမကောင်းတဲ့တက်တွေစိတ်ပြီးတော့ပြောင်းလာတာတွေ့ရတယ်သူကနာမည်တက်တာပေါ့နော်ဗာတက်တဲ့မကောင်းတဲ့တက်တွေပြောင်းသွားတာဟော်မုန်းညံ့သွားတယ်ခေါ်တာအဲ့ဒါအန္တရာယ်ပဲလို့သူမြင်လာကြတယ်ဒါတမ်းမေးချွတ်တယ်ကြီးအကုန်လုံးဆိုးကျိုးတွေအားလုံးရအခြေခံပဲအဲ့ဒါနှလုံးအေးအောင်အတွေ့ရက်ကြည့်ပါလို့ပြောပြီးတော့အတွေ့ရက်တော့ဟာရိမ့်သွားတော့နှလုံးအင်အေးသွားတယ်အေးတဲ့စိတ်ဖြစ်လက်ဆက်သွားရောရုပ်တည်ကုန်ကြည်လင်လာတယ်အောင်ရောလည်းမတင်းတော့ပြက်သားလည်းမတင်းတော့ဘူးတိုင်ရှင်ကျသွားတယ်ခေါ်တယ်အဲ့ဒီမှာဥနောဟော်မောလည်းစိတ်ကြီးအကောင်းပြောင်းပြီးအယောင်တောက်လာတာဒါကောင်းတဲ့လက္ခဏာအစပဲကာမတာတိနေကြပြီနော်အဲ့တော့သူတံမိုးထားကြတယ်တကယ်ဖြစ်တယ်ဖြစ်တယ်တံမိုးထားကြတယ်တော်ခဏတော့ဟုတ်ပါတယ်သူနိုင်ငံမှာဆိုရင်ကလေးတွေကိုပြောရှင်းနဲ့ပညာသင်ရမယ်တော့မကြိမ်မနေရတော့ဒီလိုပြောမှဟော်မုန်းကောင်းတဲ့ကောင်းပြီးတော့စွမ်းဝင်လာလိမ့်မယ်စွမ်းထက်လာလိမ့်လို့သိထားကြတယ်ဟုတ်ပါတယ်နော်တော်သူတို့ကဖုန်းခဏပြောဦးတယ်ဒီတည်းတည်းဖက်လိုက်ရတယ်စေကူမှာဆိုရင်ကြောင်းထိုင်ကြောက်ထွက်ပြေးလိုက်တာတွေ့ရတယ်ဒါကြောင်းသားတယောက်ကိုစောင်းနဲ့ခေါင်းရိုက်ပြီးတော့ဘောသားနဲ့ဆူလိုက်ခုတာအဲ့ဒါတရားစွဲခံရတယ်ဝါချက်လေးချက်တော့တရားဆွဲတာကျတော့ရဲ့ဆေးရသတ်ထက်ပြီးတယ်သူတို့ဒီပညာအရာပဲဆေးပညာအရာပေါ့နော်ဘလို့တင်မှုလက်ခံထားတာဟုတ်တကယ်လဲမှန်တယ်တော့တွေ့ရတယ်ဒီဖျားရှင်ရလဲဘုရားယဟန်တန်ဃာကြီးနော်ယာရှိထောင်ကြီးတန်ဃာကြီးဘုရားတစ်ချက်မှဆူတာငေါ့တာမပါဘူးစဉ်းစားသဘောလားချက်တချို့တန်ဃာကြီးဆိုရင်ခက်ချင်းချင်းနေဖြစ်ရင်ဘုရားအေးသေးသေးပဲအတိတ်ကဖြစ်စဉ်သူ့တဲ့ဝါဒနာစိတ်ကိုဟုတ်ပါလေအဆက်ရှိတော်ဘုရားထပ်တော်ပြတာအဲဒါကြီးတချို့ယဟန်ကြီးကသုံးမရခက်တယ်အဲသုံးမရခက်လို့ရှိရင်ဘုရားကသင်ဟာတဲ့ဒါဟုတ်ပါတော့ကဒီလိုပဲသုံးမရခက်ခဲ့ဘူးတယ်ပြီးတော့ဝိသုလေးပြန်ထုတ်ပြတာတဖြစ်ဖြစ်စဉ်လေးပြန်ပုံပြောတယ်လို့ပြန်သုံးမသူ့ကိုသဘောပေါက်ပြီးလိမ်မသွားရတာပဲတော့ဟုတ်တယ်နော်အဲ့ဒါတိလာပိုင်းနေဆိုလည်းပဲဒီအတွက်ပဲတိလာဆောင်ကြီးတဲ့ဆိုတာဒီအေးတဲ့ထွက်လာအောင်လို့နည်းလည်းပဲအေးမှဒီကအကြည့်ကအလင်းနဲ့လာတာပူရင်အလင်းနဲ့မလာဘူးနည်းနေပြီလားပြဿနာမပေါ်အောင်နှလုံးအေးဖြစ်အောင်ဒီလားဆောင်နေကြရတာမကြမ်းအောင်နော်ဝစီကံမတောင်းကြအောင်ထိန်းထိန်းကြရတယ်ထိန်းလို့အေးကြမ်းလာတော့မှအတွေးတွေနည်းလာတော့မှညာနှလုံးအေးလာတာအေးနေလေရုပ်ကြည်ကြည်လေးလေရုပ်ပြီးတဲ့စိတ်ကပါကြည်လေးလေတော့ပညာရဲ့ဖြစ်ပေါ်တဲ့အကြောင်းကဘာလဲဆိုရင်တဲ့ဖိထားတဲ့ရုပ်နဲ့ဆိုင်ပါတယ်ကြည့်အချက်လက်ပြန်စုမယ်နော်ကိုပြန်စူးစီးအောင်ပထမပညာအလင်းစာဘာကိုခေါ်သလဲရပြီနော်အဲ့တော့သင်္ခါရ90ထဲမှာစေတသိက်ထဲမှာပါတယ်ပညာစေတသိက်ကိုဆိုလိုတာနည်းလိုက်ပြီလားဒါအလင်းတစ်ခုပဲအာယုံကိုအမှန်တိုင်းပေါ်လာအောင်ဆုံးဖြတ်နိုင်တဲ့အားရှိတယ်နော်သိပြီနော်အချိန်ကအာယုံလက္ခဏာဆုံးဖြတ်ချိန်မှာပေါ်တာနေရာကစိတ်မှရှင်းတာရပြီနော်ပြီးရင်ဘာကြောင့်လဲဆိုတော့တဲ့စိတ်ပေါ်လာကဒီရုပ်နဲ့ရှင်ထားတာတဲ့ရုပ်မှာရှိတဲ့တက်တီကိုလိုက်ပြီးတော့စိတ်ကပေါ်လာတာ ဒီဆရာကြီးများအမိရှိတာကျတော့ပူရှင်းတယ်တီဗီခွဲတယ်လို့ပဲတဲ့မျက်စိနဲ့နားမျက်နှာကြားတာတွေကိုနှလုံးသွင်းတဲ့အခါမှာဒီကခွေဖမ်းထားတယ်လို့ပဲတတိကျင်းနေတယ်တရားမှန်နော်အဲ့တတိကတရက်ပြန်လဲတဲ့အခါဒီမှာဆောင်းဟဲ့ကိုထိတယ်လို့ဒီကြက်လို့ရှိရင်ပြန်ပြီးစိတ်မှလာပြီးပါပါလာတာနည်းလीနာမြေရန်အာရုံဆက်ဆုံးပြည့်ချက်ချတဲ့အခါဆန္ဒစိုးစိုးနဲ့ကြမ်းတမ်းတဲ့ပုဂ္ဂိုလ်တွေကအဆုံးဖြတ်ပြီးနာခံပြီးတော့ပတ်တားထားတဲ့ပုဂ္ဂိုလ်များအဲ့ဒီကိန်းထားရင်ခက်ကြမ်းကြမ်းနဲ့ဆုံးဖြတ်မှာပဲ။တော့ဘာလို့လူမြင်ရိုက်ဖို့နှက်ဖို့ဒီမခံနဲ့ခြားတာခြားဆိုရင်အဲ့ဒီပဲကြားဘူးနေတဲ့ခါကျတော့မှတ်ထားမှာပဲ။တော့ဘာလဲဘုရားကဘုရားလောင်းဒီပညာရှင်များဒီစင်စုဇတ်မှာပါစင်တစ်ခုမှာပါတယ်နော်ဇတ်တစ်ခုမှာပါတယ်။ဘေးရဲ့စင်ကြီးကဒီနေ့တန်းတန်းပြီးသွားလူတွေတက်တက်နေတာ။အဲ့တက်တော့ဟာဘုရားလောင်းပညာရှိကိုပြောတယ်ဘာကြောင့်တက်တယ်လဲသင်ကြီးတက်ဖြစ်ရတယ်သင်ကြီးကိုတက်ဖြစ်လည်းခက်တော့သူလင်းလာပါဦးမယ်ဆိုပြီးတော့ကြီးတော့ဆင်းတင်းကုန်းနဲ့တော့တော့မှထားတာဘူးအလံမကန်လေးပြပြီးတော့သခိုးတွေကညံ့ညံ့လာလာပြီးတော့ထိုင်ကြတာပြပြနေကြတာအဲဘယ်လိုတွေ့လို့ရှိရင်ဘယ်လိုအိမ်ကြိုက်ကိုခိုးပြီးမလို့ရင်တက်ဖြစ်ဆိုတော့သူတင်လို့ထင်တာမရှိရသူတင်နေမှတ်တာပေါ့နော်အဲတက်ဖို့ဖြတ်ဖို့ပဲဆိုတော့ကြားနေတော့နားလိုက်ရင်သူကတက်ဖြစ်ကြတယ်အဲ့တော့ဘဝပေါက်သားကမှအဲ့တခုတွေဖမ်းပြီးတော့အဲ့မှာပညာရှိတွေဆွေးနွေးခိုင်းတာတိခံမှုမေတ္တာထားမှုတွေဆက်တရားဆွေးနွေးခိုင်းတာပြန်ကြားတယ်သူတင်နေတင်တာပေါ့နော်အဲ့လိမ္မာသွားတယ်ဒီမတတ်တော့ဘူးဘဝပေါက်တယ်လားအဲ့တော့အရေးကြီးဆုံးကဘာလဲဆိုတော့ဘုရားတို့စာပေတွေနောက်တစ်ခါတည်းရဲ့အပြောဆိုတွေအမူအရာတွေပေါ့အဲ့အရာဒီမှာဝင်မှတ်တမ်းဖြစ်သွားတာတတ္တိကိန်းတာအဲ့တတ္တိကလာပြီးတော့စိတ်မှရှင်ပါလာတာတော်ဘုရားပညာအလေးရတဲ့အကြောင်းတစ်ချက်သေးပဲဘုရားဟောတာအပြင်ဘက်ကမိတ်ဆွေကောင်းရှိရမယ်အတွေ့အကြုံလုံးတည်ရမယ်တစ်ချက်စီပညာရပြီဟုတ်ပါဘူးလားအကြီးဆုံးပဲနော်မိတ်ဆွေကောင်းဆိုတာကအစ်င့်မြင်ဆုံးဘုရားရှင်ကိုပဲဆိုလိုပါတယ်ဘုရားရှင်ရဲ့တရားတော်တွေကတကယ်အမှန်လန်းနေဒါတွေကိုနာကြားပြီးတော့မှတ်သားပြီးတော့ဟုတ်ပါလားဟုတ်ပါလားဆုံးဖြတ်သွားမှာအမှတ်တည်းကိန်းတော့တာပဲကိန်းရင်တကယ်လက်တွေ့ကြတော့ဟာအရှင်မှထုတ်နိုင်တာပေါ့ဟုတ်ပြီလားရမယ်နော်ဒါမြင်ရေးရအောင်ဖြေနိုင်ပြီနော်ပညာအလင်းတက်စရာဒီတကယ်ရှိမနေဘူးလားရှိတယ်ပညာစိတ်သိကိုဆိုလိုတာလို့မှတ်လိုက်တော့နော်ဒေချိန်ပညာလေးမိတော့အာယုံတွေကိုလက်ခံဆုံးဖြတ်တဲ့အချိန်မှာသူကပေါ်လာတာနေရာကတော့စိတ်မှရှိနေစိတ်သိဖြစ်နေတယ်ရပြီနော်အကြောင်းကတော့စိတ်မိတဲ့ရုပ်မှာတက်ပြီးကိန်းထားလို့နေလိမ့်ပြီနော်မိစေကောင်တရားနာထားတဲ့စာမှတ်သားထားလို့တတိကိန်းထားလို့ဖြစ်တာကိန်းမထားရင်ပေါ်မှာမဟုတ်ဘူးဟုတ်ပါဗျာရပြီနော်စဉ်းစားစဉ်းစားတာတကယ်စဉ်းစားနားထောင်တာလို့ကိုယ့်ကိုပြန်စစ်တယ်တတိကိန်းမထားပဲနဲ့ဒီပြန်လင်းလာပါမလားမဖြစ်ရင်ကဲတခါမှတေချာပု္ပ္ပာမတင်ဘူးတဲ့ကလေးတရားခုနကပြောတဲ့ခုနှစ်အပေါင်း73ညီညာချင်းဆိုတာကိုအဖြစ်ထွက်ပါမလားဟုတ်တယ်တတိမှာကိန်းမထားပဲနဲ့ဟုတ်ပါတယ်နော်အဲတတိကိန်းတာတော့အချိန်များကကိန်းထားမှအပြည့်မှထွက်နိုင်တာအချိန်နည်းတဲ့ဟာဆိုရင်တော်တော်စဉ်းစားခက်တယ်မကဲပု္ပ္ပာပဲတွေ့ကြည့်အောင်နော်ကဲအញ្ញံစိတ်တဲ့တွေ့ကြည့်မယ်ကဲရှစ်အပေါင်းနှစ်ညီများချင်း30နော်ငါးအပေါင်းငါခုနှစ်အပေါင်းသုံးလေးအပေါင်းသုံးဆယ်ငါးအပေါင်းဆယ်ငါး200အပေါင်း300 1950 1840ထွက်လာပါမလားသူအကျိန်နေတာတခါမှအဲ့လိုမျိုးမပေါင်းခွင့်နဲ့ဆိုတော့နော်အပေါင်းနေတာဘူးနော်နေ့စဉ်ပေါင်းတာမှမဟုတ်တာယူအပေါင်းနေတဲ့ဟာကဒီမှာတတိကိန်းမထားတာဖြစ်ထွက်ပါမလားတက်ထွက်မလားဘူးလက်ကြလားပေါ့သဘောလားအဲ့တော့ကျင်းခံများစွာပွားများလို့တတိကိန်းထားမှလာလေဒီမှာစိတ်မှရှင်ကပ်ပါလာတာသဘောလားအကျိန်နေလို့ရှိရင်နော်ပါပါမလားသဘောတယ်နော်မရှုပ်ပါဘူးနော်ဒါမြင်ดาวติလို့ရှိရင်ဘုရားရှင်ကိုကြည်ညိုရအောင်เนาะဘုရားရှင်ကြတော့တဲ့ဒီကမောဟအမှောင်နဲ့ပညာအလင်းမှာအတုမရှိလင်းတဲ့ပညာတဲ့ဒါဆိုအမှောင်လုံးဝပြတ်သွားပါတယ်အတွေ့အသားမှာရှိတဲ့တတ္တိစကားပြောတာတတ္တိနဲ့ဆက်တယ်เนาะအကျိညာဆိုတာတစ်ဖက်သားကိုပါဠိဖြည့်တင်ကာလကကို့အတွက်မဟုတ်ဘူးသူများအတွက်ဒါလေးဆရာတော်တစ်ပါးဟောလို့ဘုလို့ဝိသနာပါလို့เนาะမှတ်ရတာအေဝတ္တနာတရားဆိုတာကအတ္တအထေတ္တတဝါငါဆိုတဲ့အထင်ထပ်ဖြောက်ရတာဟုတ်အဲ့တော့အတ္တကိုပါးတယ်ပါအောင်ယဉ်ကျေးစားရနေတာပြီးတော့မှလုံးဝကုန်ပါအောင်လုပ်ရတာ အတ္တပါခြင်းတဲ့ပရတပတ္တကိုစိတ်ဝင်စားရမှာတဲ့တပတ္တအကျိုးစိတ်ဝင်စားရင်အတ္တပါလာမယ်တဲ့ရှင်းနေရနော်အဲ့ဒါတတ္တဝါကြီးကုသပညာဥစ္စာတူအောင်ဘာလုပ်ပြရမလဲလို့စိတ်ဝင်စားတာအတ္တကိုပါခြင်းပါလဲပရဟိစာတာပရဟိတဘောဒီရစာတာဟုတ်ပါမလားအဲ့ဒါတော့စိတ်ဝင်စားပြီးတော့စိတ်တိုင်းညာပြောနေတော့အတ္တပါပါလာတာအဲဆုံးဖះလုံးလို့ကြီးရတပတ္တအတွက်ဆိုရင်အတ္တပါပြီးနေတယ်အားရှိလာတယ်အဲ့တော့ပြီးပြီးပြောတာနော်အေးနဲ့ထုတ်သွားစွားပြီးပြေးလာတာတဘွားဆက်ဆက်အဲ့စွားတွေကပါလာတာမေးရရှိတဲ့ရှင်ဖះဒီကုလုံးကတည်သွားတော့ဟိုဘက်ကုလုံးကဘယ်လိုလုပ်ဟိုဘက်ဘွားမှာဘယ်လိုပါမလဲမေးရမှာပေါ့နော်အမေးတယ်မလားဒီကစွားတတိယဒီမှာတည်တော့ပါသွားပြီလေအနေမျိုးဘယ်လိုလုပ်ကူမလဲဖေဟာတော့မမေ့တယ်မလားတပည့်တို့ကမေးတာပဲနော်အဲ့တော့ဖေဟာအဲ့လောက်ခက်တဲ့ပုစာကိုအသာလေးဖြေခဲ့တယ်တစ်ပင်နဲ့မျိုးစေလိုပဲတဲ့ခက်ခက်စေလိုမေးချိုက်တာကိုအသာလေးဖြေပြခဲ့တာတစ်ပင်နဲ့မျိုးစေတစ်ပင်တစ်ပင်မှာမတည့်ရဲ့ပင်တို့ပြင်းနေပြီရှိတယ်မလားအတိလေးတည်တယ်နော်မအတိလေးပါမလားဘူးလားကဲအတိလေးကိုခြံကြည့်လိုက်အဲ့ထဲမှာတစ်ပင်ပါလားမလားအတိရောပါလားမလားဒါပေါက်ဆိုတက်တိပါလားဒါပါလားနော်အတေးဖြစ်မဲ့တက်တည်နော်ရေမြေကောင်းကချဆက်လိုက်မျိုးစုပေါက်တာပဲအဲ့ဒီကတန်နေမြင်တက်တည်ပါသွားတာနည်းပြီလားအဲ့တက်တည်ပြန်ပေါ်တဲ့ခါမှာမျိုးစုပေါက်တာပေါ့မတည်ခင်မှာရှိတဲ့ဆွမ်းအားနဲ့ဒိတ်တခုကြောင့်မှာသွားအခုပြန်ပေါ်တာပဲနတ်ဆန်းကြတာတိပိနေမျိုးစုလိုပဲတဲ့တောင်ရုပ်တရားတဲ့တော့မတူကြဘူးနော်စာကြည့်တဲ့ပုဂ္ဂိုလ်များပရအတ္တမနေလို့ပရများလာလို့ပေါ့နော်ပဒသိဝင်စားပြီးတော့အပြင်းနဲ့ပြောတာများတယ်ပုဂ္ဂိုလ်ကြီးကသူတည်ကြီးနေတာလေမျိုးလုံးတွေကျလာတယ်ဒါလည်းနင်းလာတယ်နားရည်လည်းရှည်လာတယ်စိတ်ရှည်ရည်တယ်ဘုမေတ္တာများလေးလေးတတိယရက်ကစိတ်ရှည်ပြီးကျလာတယ်ကြောက်ရလာတာပေါ့နော်အဲ့ဒိတ်တခုပြောင်းတာတန်ပြန်ပုံခေါ်တဲ့ခါမှာတတ်လာလာတာစိတ်ရဲ့စိတ်ရဲ့ရင့်လာနောက်ဆုံးပြီလက္ခဏာတော့32ပါးပြည့်သွားတယ်အထူးကြဆိုရှားတော်ကြီးပဲခရီးရှားတော်ကြီးကပါပြီးလူညံ့တာပြောတဲ့စကားလုံးကအမြဲတမ်းတမန်တခါတကောင်းဖို့ပဲပြောခဲ့တာ။ချိုတဲ့စကားပြောနေဆိုတစ်ပေါင်းကြာတာပေါ့နော်။လက်တင်ရှင်နေဘယ်လောက်လဲ။အမှတသိမ့်ပါလား။အဲ့အရှင်ကပါလာတော့နော်။ပါပြီလူညံ့တဲ့အပြင်နဲ့နှစ်ဖူးအုပ်လို့ရတယ်။နောက်ခဲ့လို့ရတယ်။တထူးစားဆုံးပဲ။အဲ့မှာလေဘုရားကက်ခိုက်ပြီးတော့အိုးဒါရုပ်တရားလေးပဲဒီစိတ်နဲ့ဆိုင်နေတာ။သူလည်းဆက်တယ်နော်။အဲ့လိုအညာမညာနော်။စိတ်ကြောင့်ရုပ်ကြောင့်ရုပ်ကြောင့်စိတ်ကြောင့်အညံ့မညာဖြစ်သွားတာဒါဆိုစာအပြည့်ဆုံးရုပ်လက္ခဏာပိုင်းချင်းဖြစ်လာတော့အာယုံရောဖွဲ့သေးဘူးအုံနောက်ဖွဲ့သေးဘူးရှားမှလည်းဖြစ်ပေါ်နေရှားမှရှိတဲ့အဖူလေးပြန်မအောင်ရောလေးစုနေတာနှခုအုပ်လေးနဲ့ရှားဆိုတာအာယုံရောလေးအများကြီးပေါ့သဘောတူနော်ဘုရားစာထပ်ပြီးတော့ဘုရားကိုယ်ရှားကိုထုတ်ပြီးတယ်နှာခေါင်းတော့မထိဘူးထုတ်မထိမှမထိရနော်ဟာနားနိုင်လို့ရတယ်ဘုရားအုပ်လို့ရတယ်ပြီးတော့သိတော့လည်းနေတော့ပဲအဲ့မှာအာယုံရောလေးဖြစ်ပါအဲ့တော့အုံနာအောင်ရောက်ဖွဲ့စည်းပုံဤအမှန်အားကြီးတယ်ဆိုတာသိရတယ်။ဟုတ်ပါပြီနော်။ဒါမြင်ရင်ဒီကပညာလေးကိုလည်းဖျောက်ဆန်းလို့ရပါတယ်။သိလိမ့်ပြီလား။ကဲဖုန်းတို့တည်းကဲဒီနေ့ဘုလိုဖျောက်ရှိခိုးကြတရားနာတာနဲ့လာမဲ့လဘာဖြစ်မလဲဆိုတာအတိအကျသိရလား။ဖျောက်ရင်ကြတော့တဲ့ဒီလိုဖျောက်ရှိခိုးပူဇော်ပြီးတော့ကတော့တဲ့ပုဂ္ဂိုလ်ကဒီကံရှင်ကိုကြည့်လိုက်တာနဲ့ရှိဘာဖြစ်မလဲဆိုတာအဆုံးသိဖျောက်မြင်တယ်။သူမိသားရဲ့တိဘဝနော်။ဒီကဘုရားရှင်မှာရှိတော့ဥခိုက်ပြီးတော့အလျာမောက်ပြီးတော့ဆူတောင်းတယ်မလားဘုရားတဲ့အသက်ပေးရတာနော်အိတ်စီနာကံအရှင်ကိုဘုရားမြင်တယ်နောက်လာမဲ့လေးတိရှင်တဲ့ကမ္ဘာတသိန်းထက်ကြရင်ဒီကဘာပေါ်မယ်ယေရှုမြတ်ဘုရားဂေါတမကြီးတို့ဘုရားဖြစ်နေတယ်လို့ဘုရားလေးပြီးနိုင်တယ်ကာလအဝေးကအနာဂတ်မှာလေးတိရှင်နဲ့ကမ္ဘာတသိန်းကာလကိုအဝေးနှမ်းမြတ်တာတသိန်းကြီးဘယ်လောက်ရှိတယ်လဲပြီးတော့တင့်နာမှာသုံးညအလုံးမုံတရားနဲ့40ကဘာကဘာအဲ့လိုယေစုအဖြစ်အစွန်းတသိမ့်ပါလေ။အဲ့လိုအဝေးကိုဘုရားရှင်နှမ်းမြင်တာ။ဒါအကြီးဆုံးပညာရှိခေါ်တယ်။နည်းလေမလား။ဘုရားဖွေးလို့နားမှာကအကြီးဆုံးပညာရှိရပေးခဲ့တဲ့ပညာကိုသင်ရမှာ။နည်းလေပြီနော်။ဘာပေါ့ကြလား။ပညာမှာရှိဘူးပေါ့။မြင်တဲ့ဉာဏ်မှာအစွမ်းကုန်မြင်တာ။ဒါလို့အကျိုးတရားပြန်မှသွားဆုံးမှာဆိုဘုရားအကုန်မြင်နေတာ။နည်းလေပြီနော်။ဘုရားတို့ရဲ့သိဉုံလောက်ကလေးနည်းနည်းပဲမြင်တာနော်။ပေါ်ရှားကြည့်အဖြစ်ပေါ်တာရှားတော့နှစ်ခုတော့နှစ်ခေါက်တော့မထိတာဘူးเนาะအဲ့တော့ကြိုးစားပြီးတော့ခွန်တာယုံကြည်စွာနဲ့ဖះကိုလက်ခံပြီးတော့ဖះစကားနားထောင်ပြီးတော့မှတ်သားကြရမှာရပြီเนาะအခုသင်္မာကအကြီးဆုံးပညာရှိပေါ့เนาะပြည်သာအလင်းပိုင်ရှင်ကရှေ့ကိုတပြောက်ကြောင်းကြည့်ရင်လည်းကဘာတိတ်ရှိပြီးတော့ဒီဝိထိတွေမြင်နိုင်တယ်နောက်ကိုပြန်ကြည့်လိုက်မြင်နိုင်တယ်ဒါဆက်ဆက်နေတာပေါ့ဒီလိုဒီစားပေါ့ လက်ချီရှားတိဆောက်ပုံကြည့်တာနဲ့ဘယ်ကအချိန်ဆိုဘုရားမြင်နေပြီနောက်ဆိုအဲ့အချိန်ကတော့ပြီတော့ဘုရားကတော့ဆုတ်တာနော်ဆုတ်တဲ့ခါမှာလဲကဘာတိတ်ချင်အများကြီးမြင်နိုင်တယ်တပည့်ချီတွင်ပြတာနော်တူရက်ကလာမှာအဲဖွဲ့စည်းပုံနဲ့တည်းအဓိဋ္ဌာန်ကိုကြည့်ပြီးတော့ရှေ့ရလဲဆက်ဆက်ချင်းနဲ့တိတ်ချင်မြင်နိုင်ဟုတ်ပါ့မလားဒါအကြီးဆုံးပညာရှိဖြစ်မှာဒါမလို့ဥပါဒါကိုလဲဒီပညာလင်းပွင့်သွားတာဘုရားမြင်တော့ကြောင့်လဲဗုဒ္ဓဖြစ်ပြီလို့ဝန်ခံလိုက်တာနည်းလေးကြီးလားမဲအကြောင်းပဲဖျက်ကြည့်လိုက်ကြည့်တယ်တို့ပေါ့ဟုတ်ပေါ့အနန္တကိုမြင်နေတာပဲနောက်လည်းမြင်နေတာပဲတကယ်မြင်လို့မဟုတ်လို့ဗုဒ္ဓဖြစ်ပြီလို့ဝန်ခံလိုက်တာဟုတ်ပါပြီနော်လူသားတော့လူသားပဲနော်တော်တော်စားရတူမရှိအမှန်အားကြီးလို့မလို့ဖောက်သေးမြင်ပါတော့ရပြီလားဒါမှဖုန်းလို့ကုတရားနာပါလို့အကြီးဆုံးပညာလေးပိုင်ရှင်ကြီးရဲ့တရားကိုနားကြရမှာရပြီနော်အမေလူသားနာရမယ်နော်အဲနားအောင်လုပ်ရှိလိုက်တယ်နော်ဒီကဲလို့ဘုရားရှင်ဟောကြားဆုံးမတော်မူတဲ့မိမိတို့တန်တန်မှာပညာအလင်းတတ်ရှိကိုဘောဟအမောင်တတ်ရှိကိုအဲဘုရားရှင်ဒီအကြီးဆုံးပညာရှိဖြစ်ကြောင်းလည်းယုံကြည်ကြပါစေယုံကြည်မှုတရားတရားပြည့်ရှိကြပါစေလူသားဘုရားနော်လူသားပဲသူတော့ဖွဲ့စည်းပုံပြုခဲ့တဲ့ကံရဲ့အရှင်ကအမှန်ကောင်းတာကြောင့်အတုမရှိအမြတ်ဆုံးဖွဲ့စည်းမှုရှိနေတာကြောင့်ပညာအလင်းရလည်းပဲအတုမရှိလင်းပါလေလို့မှတ်ကြပါတို့ဒီခေတ်ဆိုရင်ဥမာအဖြစ်ဒီဝိသက်တွေဆင်းတယ်လို့ပေါ့နော်အရေးတွေကောင်းတဲ့ပစ္စည်းတွေဆင်းထားရင်အယောင်ပုံလင်းပြီးလာတယ်လို့ပေါ့နော်ပုံလေးလာတယ်လို့ပေါ့နော်အဲ့ဒီပဲအမြင့်မားဆုံးအရေးပေးရှိတဲ့ဘုရားရှင်ဖွဲ့စည်းမှုဟာမြင့်မားဆုံးပညာအလင်းပိုင်ရှင်ဖြစ်တယ်ဆက်ပေါ့ပါလေနော်သူပညာအလင်းပိုင်ရှင်ကြီးရဲ့ဟောကြားတရားများကိုတို့များသည်ဉာဏ်ရမှတ်တဲ့အခါမှာကုသိုလ်နာပြီးတော့အတိမှန်အောင်ကျူးစမ်းမယ်ပြီးတော့အကျင့်မှန်အောင်လည်းကျင့်ကြမယ်နော်အဲကျင့်ရခြင်းဘုရားရဲ့လူရင်းဆန္ဒအတိုင်းလမ်းမှန်သွားပြီဆိုရင်အလုံးကြီးလောကီဘက်ကလည်းချမ်းသာပါလိမ့်မယ်တဲ့အဲဆိုလောကုတ္တရာဘက်ကလည်းဘုရားမြေနဲ့နိဗ္ဗာန်နဲ့တက်မြင်ရပါလိမ့်မယ်နော်ဉာဏ်အောင်မညာလို့ခေါ်ပါတယ်အားလုံးဒီတဲ့ဘုရားရဲ့အဆုံးအမလိုက်နာလေးရဲ့မိညာဏ်တိအောင်လက်နက်မိနိုင်ကြပါစေ။နောက်ဆုံးအရဟတမေဖို့တိအောင်ပေါင်းပြောင်းပြီးတော့အားဘုရားတဏ္ဍမလာခန္ဓာဇတ်သိမ့်လို့ငြိမ့်နိုင်ကြပါစေ။
နမောတသဗ္ဗေဝါဒေါအရဟတောအမတံဘုရတံနမောတသဗ္ဗေဝါဒေါအရဟတောအမတံဘုရတံနမောတသဗ္ဗေဝါဒေါအရဟတော